ီယိုတင်ပြောရှင်တော်လေးတစ်ခုရှိတယ်။အရင်တော့လည်းပြောဦးပါတယ်။မြတ်စွာဘုရားနဲ့မတ်တတဲ့အကြောင်းအရာလေးတစ်ခုပါ။အဲ့ဒီအကြောင်းအရာလေးကိုယဟန်ဖြစ်ခါကတုန်းကစာပေထဲမှာဖတ်ရှုလေ့လာဦးတော့ပါ။ဖတ်ရှုမှတ်သားဖို့ကလေးကအဲ့ဒီအကြောင်းအရာလေးကိုအင်မတန်နှစ်သက်တယ်။အဲ့ဒီအကြောင်းအရာလေးကြောင့်ကိုပဲဖះကိုပို့ပြီးတော့ပြီးလို့လဲအတုလည်းယူပါတယ်။အဲ့ဒါပါလေဆိုတော့မြတ်စွာဘုရားတက္ကတက္ကသမားဤဆုံးကြတဲ့အခါမှာဒီလိုက်ယူကြတယ်။မြတ်စွာဘုရားကဒီလိုက်ယူဖို့ရာလိုက်ဆူတက်အောင်ရှေ့ကနေဆူပေးလိုက်တယ်။ဆူပြီးတဲ့အခါတပည့်တွေတက္ကသမားတွေကနောက်ကနေလိုက်ဆူကြတယ်။အဲဒီလိုတက္ကသမားတွေလိုက်ဆူတုံးမှာမြတ်စွာဘုရားကတခြားပါကိုမှအာရုံမပြုပဲသမာဓိဝင်စားပြီးငြိလိရှိတယ်တဲ့။အဲဒီတော့ရှိကမြတ်စွာဘုရားကတပိုက်ဆိုပေးတုံးမှာနောက်ကတရားဒဂမတွေလက်ဆူနေတဲ့အချိန်လေးဟာဘယ်လောက်များကြာမလဲသိကြမှာမဟုတ်ပါဘူးနော်စက္ကန့်အနည်းငယ်လောက်ပဲရှိတယ်ဒါပေမဲ့အဲ့ဒီစက္ကန့်အနည်းငယ်လောက်ကိုပဲမြတ်စွာဘုရားကစိတ်ကိုတခြားအာယုံမှာမထားဘဲနဲ့တမဘအာယုံနဲ့ပဲနေလို့ရှိတယ်ဆိုတော့ဒါလေးဟာအမှန်တန်ကြီးမျိုးစရာအတူရစရာကောင်းပါလေအခုတော့မြတ်စွာဘုရားမရှိတော့တော့လည်းပဲဆရာတော်လေးဆရာတော်လေးကဒီလိုတာရေးနာရေးလေးတန်းရေးစသဖြင့်ပြဿနာရှိတဲ့အခါမှာဒီလားစပ်ပြီးပို့ရဒီလားပေးလို့ရှိတယ်ဒီလားယူတဲ့အခါရှိတာဆရာတော်လေးသူပေးတုံးပါလည်းပဲအယုံဆိုင်ပြီးတော့ဒတိလေးကပ်ပြီးတော့နေလိုက်ဖို့ဒီပြီးတော့နေလိုက်ဖို့နဲ့ရှိတာသူပေးတာဆုံးသွားတဲ့အခါမှာနောက်ကလိုက်ဆိုတုံးပါလည်းပဲဒီလေးနဲ့တတိချက်ချာတီးတီးတော့ဇူလိုက်ဖို့ကြိုးစားကြည့်စီနေပါလေ။နှစ်ပေါင်းများစွာဒီလာကြီးလာကြတာဆိုတော့ဒီလာကြီးတဲ့အခါဆွေးရတဲ့ပါဠိရဲ့အဓိပ္ပာယ်ကိုလည်းဒီလောက်တည်းရုပ်ပဲထင်ပါလေ။ဒါကြောင့်ဒီလာလိုက်ဆိုတော့မှလည်းဒီလာရဲ့အဓိပ္ပာယ်ကိုတီးပြီးတတိနဲ့ဇူဖို့လမ်းမဆိုပဲတိတိဆိတ်ဆိတ်လေးနဲ့ငါးထောင်နေတော့မှလည်းဒီလေးနဲ့နားထောင်ဖို့အရေးကြီးပါလေ။ဒီလေးတွေကြာကြာကားပြီးတော့စိတ်ကတခြားအယုံတွေဟိုကျောင်းဒီကျောင်းတွေမတွေ့ပဲနဲ့ဒီလာကြီးလိုက်ရတော့လောက်ရတာပို့ပြီးတော့လေးနဲ့ရှိတယ်။စိတ်ထမှာပို့ပြီးတော့လေးနဲ့တယ်။စိတ်ထမှာပို့ပြီးတော့ဉာဏ်မှုရှိတယ်။ဒီလိုလုပ်ဖို့တတိပေးထားတာလဲမဟာတတိပဌာနာသုတ်ထမှာပါတယ်နော်။ပါတိတေသမ္ပဇာနာကာရီဟောတိ။တုံးနှီးပါဝေသမ္ပဇာနာကာရီဟောတိစကားပြောတော့မှလည်းတတိနဲ့ပြောပါဆိတ်ဆိတ်နေတော့မှလည်းတတိနဲ့နေပါတဲ့ဘယ်အချင်းခါမှဖြစ်ဖြစ်တတိလေးကပ်ပြီးနေဖို့ရအင်တန်ရေးကြည့်ပါလေဒီချက်ကိုပဲတစ်ချိန်ချင်းနဲ့ဒီပဲပို့ပြီးတော့ရှင်းအောင်သဘောပေါက်အောင်ပြောချင်တယ်ပို့ပြီးတော့ဒီလေးနဲ့သဘောထားနဲ့နာယူမှသားစီခြင်းနဲ့ဉာဏ်မပါရင်းနဲ့ပြည့်တဲ့ကုသိုလ်ကိုဉာဏ်နဲ့ဝိပယကုသိုလ်လို့ခေါ်တယ်ဉာဏ်နဲ့မရှင်နဲ့ကုသိုလ်ဟာအမှန်တန်ကျိုးပြီးအားနည်းတယ်ကုသိုလ်ဆိုတာစိတ်ရဲ့အစွမ်းတတ္တိကိုခေါ်တာတတိမပါဉာဏ်မပါလို့ရှိရင်စိတ်မှာအစွမ်းတတ္တိနေနေတယ်စိတ်အားထက်တန်မှုနေနေတယ်တတိပါဉာဏ်ပါလို့ရှိရင်ဉာဏ်ကတံပြည့်ကုသိုလ်လို့ခေါ်တယ်ဉာဏ်နဲ့ရှင်တဲ့ကုသိုလ်လို့အဓိပ္ပာယ်ပေါက်တယ်ဉာဏ်နဲ့ရှင်တဲ့ကုသိုလ်ဟာအကျိုးပြီးအားကြီးတယ်တတိပါတဲ့အတွက်ကြောင့်ဉာဏ်ပါတဲ့အတွက်ကြောင့်စိတ်ကပူပြီးတော့အားရှိတယ်အားကောင်းတယ်တတိမပါဘဲနဲ့ဉာဏ်မပါနိုင်ဘူးကျင်းလို့ဒီဒီမှာလိလာဘူးတဲ့လူဆိုရင်ပူပြီးတော့နားလည်မှာပါစိတ်စစ်စစ်ချင်းပုံကိုတွေ့လာကြည့်တဲ့ခါမှာတတိမပါတဲ့စိတ်ဟာပညာမရှင်ပညာရှင်တာမတွေ့ရဘူးတတိပါမှပညာပါလာတယ်အဲဒီတော့ပြရတာရင်းတူတူပူပြီးတော့ထက်ထန်တဲ့အားကောင်းတဲ့အားကြီးတဲ့ကုသိုလ်စိတ်ဖြစ်ဖို့ရှင်တတိလေးပါထည့်ပြီးတော့တည်ပြီးတော့ပြလိုက်ပါဒီလိုက်ရတဲ့အခါမှာဒီလိုက်ရဲ့အနေနဲ့ဒီလိုက်ရတဲ့အခါမှာဒီလိုက်ရဲ့အနေအထိပ္ပယ်ကိုလည်းပြတဲ့ဆိုရင်စိတ်စေနာလည်းအင်မတန်ထက်သန်တယ်ကိုဘာလုပ်နေလဲဘာကြောင့်လုပ်နေလဲဆိုတာသိတယ်ဒီချိန်တည်းမှာဒီလိုပြောနေတာဆိုနေတာလုပ်နေတာကိုပါတတိကထားလို့ရှိရင်အဲ့ဒီအချိန်မှာတတိပဋ္ဌာန်တရားကိုပွားပြီးသားဖြစ်နေမယ်ဒီလိုအလေးချင်းကိုလုပ်မယ်ဆိုရင်ရနိုင်ပါတယ် မဖြစ်ပါဘူးစစလုံးကပြောခဲ့တဲ့အကြောင်းအရာလေးကိုပဲဒကာတို့မှတ်လေးဘူးပြီးတော့လေးလေးနဲ့ခံယူအောင်စဉ်းစားအောင်ထပ်ပြီးပြောပြခြင်းသေးတယ်မြတ်စွာဘုရားကဒကာတို့မှတ်လေးဒီလာရည်တဲ့ကာရှိကဘုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိလို့သူပြလိုက်တယ်ဆိုတော့ဒီကံကုံ၃ပါးကိုစူလိုက်ရတာရှင်အားဖြင့်ဘယ်တော့ကြာမယ်ထင်တယ်ခမန်းကြည့်ကြပါလင်းငါစက္ကန့်လောက်ပဲရှိမယ်အဲဒီလိုမြတ်စွာဘုရားကရှိတာကံကုံ၃ပါးကိုစူပေးပြီးတော့နောက်ကတရားဓမ္မတွေလိုက်စုံနေတော့မှာမြတ်စွာဘုရားကသမာဓိဝင်စားပြီးတော့နေလိုက်တယ်ဒီငါစက္ကန့်လောက်အချိန်လေးလက်ရှိနဲ့တွေ့မယ်ဆိုရင်လေးမှာ6ချက်လောက်ပဲရှိမယ်ဒီလောက်အချိန်လေးကိုအလကားဖြစ်မသွားစေဘူးတန်ဖိုးရှိရှိနေလိုက်တယ်ဒုက္ခနဲ့အောင်ချမ်းသာအောင်နေလိုက်တယ်အဲ့ဒါကအင်မတန်ကြီးမြတ်စရာလည်းကောင်းတယ်အင်မတန်အတွေ့ရစရာလည်းကောင်းတယ်ဓမ္မအားဖြင့်ကြည့်မယ်ဆိုရင်တစ်စက္ကန့်ဆိုတာအချိန်အားဖြင့်ဘယ်လောက်မှမကြာဘူးလက်ရှိတစ်ဖြစ်လောက်ပဲကြာတယ်လက်ရှိတစ်ဖြစ်တည်းမှာစိတ်ပေါင်းဘယ်လောက်ဖြစ်တယ်လို့မှတ်သားဘူးလားလက်ဖြစ်တစ်ဖြစ်တည်းမှာစိတ်ပေါင်းတည်းတုံးလောက်ဖြစ်တယ်တဲ့တတော်ကြီးကညာရနော်အာဩစရာကောင်းတော့များလုံးပါလေအခုဖြစ်ပေါ်နေတဲ့ကွန်ပျူတာတွေတောင်းမှတစ်စက္ကန့်အတွင်းမှာကွန်ပျူတာတစ်ခုကကွန်ပျူတာတစ်ခုကိုအချက်နဲ့နားနဲ့ချီပြီးကူးပြောင်းပေးနိုင်တယ်တဲ့ကွန်ပျူတာထက်စိတ်ကအဆပေါင်းများစွာများပါလေတစ်စက္ကန့်အတွင်းမှာလက်ဖြစ်တစ်ဖြစ်အတွင်းမှာစိတ်ပေါင်းကလေးတစ်သိန်းလောက်ဖြစ်နေပါလေ။အဲ့ဒီအချိန်တွင်းမှာကုသိုလ်စိတ်ဖြစ်လိုက်ရရင်ကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်မလဲ။ကလေးနဲ့ချီပြီးဖြစ်သွားပြီနော်။နည်းသလားလို့မနည်းပါဘူးနော်။အကယ်၍အဲ့ဒီအချိန်မှာအကုသိုလ်စိတ်ဖြစ်သွားတယ်ဆိုရင်လေဒီတိုင်းမင်းနော်။အဲ့တော့တမန်အားဖြင့်ကြည့်နေဆိုရင်အချိန်လေးကတစ်ဆက်ကံပဲ။ဒါပေမဲ့စိတ်အရေးအတွက်နဲ့ကြည့်မယ်ဆိုရင်အင်တန်များပါလေ။ဒါကြောင့်ဒီတစ္ဆန့်လေးအတွင်းမှာကုသိုလ်တွေဖြစ်လိုက်လို့ရှိရင်ကုသိုလ်စိတ်ပေါင်းကလေးနဲ့ကြည့်ပြီးဖြစ်လိုက်ရတဲ့အတွက်ကြောင့်တံမိုးဖြတ်လို့ရမလားမရနိုင်ဘူးနော်ယူတိုက်ရင်ဒီတစ္ဆန့်ဟာဘယ်လောက်အကျိုးများကလေးဆိုတာစဉ်းစားကြည့်နော်မယူတိုက်ရင်ဒီချိန်မှာတေဝေပြီးတော့နေခြင်းနေမယ်မောဟတွေအားကြီးနေခြင်းလည်းနေမယ်လောဘဖြစ်ခြင်းလည်းဖြစ်နေမယ်ဒေါသဖြစ်ခြင်းလည်းဖြစ်နေမယ်မာနမနာလိုဝန်တို့ဓာရီခြင်းလည်းဖြစ်နေမယ်ငိုင်းနေလည်းနေမယ်ခိုင်းမှိုင်းနေခြင်းနေမယ်ဓာရီဖြစ်နေမယ်ဆိုရင်ဒီခြင်းဟာအလကားဖြစ်သွားတာပဲဒါမှမရှိဘူးတရားဓမ္မတွေအားလုံးကိုအချိန်ရဲ့တန်ဖိုးဘဝရဲ့တန်ဖိုးကိုအင်မတန်လေးလေးနဲ့နဲ့သဘောပေါက်စေခြင်းနဲ့အနောက်နိုင်ငံကလူတွေပြောကြတယ် Time is money တဲ့အချိန်ဒီပြင်ပိုက်ဆံလို့ဆိုလိုတယ်အချိန်ရှိတုန်းမှာလုပ်ကိုကြိုးစားပြီးတော့လုပ်လိုက်ရင်ပိုက်ဆံရနိုင်တယ်ဒါကြောင့်အချိန်ကိုတန်ဖိုးထားကြပါလို့တနည်းအားဖြင့်ပြောလိုက်တာပါလူတို့ကတော့ရုပ်ပိုင်းကိုအားတန်တဲ့လူတွေပိုက်ဆံကိုတန်ဖိုးထားကြတဲ့လူတွေဆိုတော့ဒီလိုပြောတာပေါ့တကယ်လေးလေးနဲ့စဉ်းစားကြည့်အချိန်ကြီးပြင်းပြင်းဘဝပဲဘဝကိုအချိန်နဲ့တိုင်တာကြတာပါတက်တာနှစ်ပေါင်းဘယ်လောက်နေသွားရတယ်ဆိုတာအချိန်အတိုင်းတာကိုပြောတာပဲတက်တာပိုင်ဆိုင်သွားတဲ့အချိန်ကိုဘဝလို့ပြောတာပဲဥပမာလက်80နေတယ်ဆိုရင်အဲ့ဒီ80လုံးလုံးကြီးကိုတစ်လုံးနဲ့တစ်ခဲတည်းရတယ်လားမရပါဘူးနော်အလုံးနည်းနေရတယ်တစ်စက္ကန့်ပြီးတစ်စက္ကန့်ရတယ်လို့ပဲဆိုရမှာပဲတစ်စက္ကန့်ပြီးမှပဲတစ်စက္ကန့်ရတယ်နှစ်စက္ကန့်တော့နေပြန်လည်းမရဘူးအချိန်ကိုဒီထက်ပိုပြီးတော့ပိုင်းနေတဲ့နည်းတွေရှိပါသေးတယ်တချို့နိုင်ရည်ဆိုတစ်စက္ကန့်ရင်အပုံတစ်ထောင်ပုံတစ်ပုံတောင်နှင်းပေးနိုင်တယ်လို့ဆိုကြတယ်ဒီတစ်စက္ကန့်လေးကိုတန်ဖိုးထားနိုင်မှနောက်တစ်စက္ကန့်လေးကိုလည်းတန်ဖိုးထားနိုင်မှာဒီလိုစက္ကန့်တိုင်းစက္ကန့်တိုင်းတစ်ခဏတိုင်းတစ်ခဏတိုင်းကိုတန်ဖိုးထားနိုင်မှသာ ဘဝဟာတမိုးရှိတဲ့ဘဝဖြစ်မှာပါ Time is life အချင်းဒီပင်ကြီးဘဝအချင်းဒီပင်ကြီးအသက်တယ်ကိုဘဝကိုကိုတမိုးထားသလားလို့မေးဘယ်လိုများဖြေကြမလဲတမိုးမထားဘူးလို့ဖြေကြတဲ့သူလဲဒီမှာပေါ့လူမျိုးမျိုးရှိတတ်တယ်သို့တော့များသောအားဖြင့်တော့ကိုယ့်ဘဝကိုတန်ဖိုးထားတယ်လို့ပဲဒီမှာပါပဲနော်အသက်ရှိရှင်နေကြလားလို့မေးနော်အသက်ရှိရှင်နေကြပါတယ်လို့ဒီမှာပါပဲအသက်ဘယ်လောက်ရှိရှင်နေကြလဲလို့မေးနော်ဘယ်လိုများဖြေမလဲအသက်ဒီဟာလောက်ရှိရှင်နေဆိုတော့များသောအားဖြင့်ကိုယ်ပတ်ဝန်းကျင်မှာအသက်80 90တရားများတဲ့လူတွေကိုမြင်မှုကြမှာပါ80လောက်ကမြင်မှုကိုမခဲရင်ပါဘူးအဲဒီလိုအသက်80 90တရားလောက်မြင်သွားတဲ့လူတွေမှာသူတို့ရဲ့နောက်ဆုံးအချိန်တွေကိုဘယ်လိုနေသွားကြသလဲဒီနေ့တာဘယ်လိုနေသွားကြသလဲဆိုတာအကျဉ်းခတ်ကြည့်ပါဘုံမိုးလေးတဲ့ကိုမကြီးတစ်ပါးရှိတယ်သူ့အသက်က90ရှိတယ်သူ့မိမန်းညမှာမသိတော့ဘူးတခါတလေညမျိုးကိုမနဲ့လို့ထင်တယ်မနဲ့မှသူ့ကိုစွန့်ကတ်တော့စွန့်ဆုံးပေးပြီးခဏမေးသွားတယ်အိတ်ကျော်သွားတယ်ပြန်လို့လည်းကသူကအဲ့ဒါကိုမိုးလင်းကြီးလို့ထင်နေပြီးတော့ငါ့ကိုစွန့်ကတ်ကြအောင်နဲ့အဲ့တော့အနားမှာရှိတဲ့ဘုန်းကြီးတွေကသူ့ကိုဘာမှရှင်းမပြတော့ရှင်းမပြကျင်တော့တတိယမျိုးလေးဖုံးပေးပါဆယ်ကြီးလေးဖုံးပေးပါဗျာဆိုပြီးကလိုက်ရောကတော့အဲ့ဒါလေးစားပြီးနေလိုက်တယ်။နောက်နေ့ကျတော့မင်းကငါစွန့်မစားလိုက်ရဘူး။ငါတပည့်မိုးလေးနဲ့စားပြီးဒီနေ့ကိုနေရတာ။နောက်ဘယ်သူမှစွန့်မကကြဘူးလို့ပြောတယ်။ဒီလိုလည်းမကောင်းတော့ဘူးနော်။အဲ့တော့ဒီလောက်အသက်ကြီးတဲ့လူတွေမှာတတိချင်းလားကျမကြီးချင်းညာလေးဖြစ်လာတယ်။ရှားရှားပါပါကုဒေကံထူးရက်သူနည်းနည်းတော့တော့ကလေးတွေကောင်းတယ်ကျမကြီးလည်းကောင်းတယ်ဆိုရင်တို့တော်များသောအပြင်အသက်တိတ်ကြီးသွားရင်မျက်စိလည်းမကောင်းတော့ဘူးနားလည်းတိတ်မကောင်းတော့ဘူးယခုလည်းချင်းကုန်ပြီစားတော့လဲစားမယ်ဆိုပြီးတော့ဒါစားလိုက်ရတယ်လုံလောက်လောက်ပဲစားနေတယ်တခြားဘာမှလည်းအားကျမှန်တက်မလုပ်နိုင်တော့ဘူးဒီလိုအခါမှာမိတ္တရဲ့အချင်းတွေကိုမြင်လိုက်ရတဲ့ quality အရေးအတွေးကိုပြောရမယ်ဆိုရင်မြင်မာတယ်လို့ဆိုနေလားမဆိုနိုင်ဘူးနော်ဒီလိုကအချိန်နဲ့အတက်ကြီးတဲ့အချိန်အချိန်ကြီးပြီးတော့လေအချိန်ကိုအတုံးချတဲ့အရေးသေးချင်းမတူတော့ဘူးဒါကြောင့်အခုလိုကြမ်းမာနေတဲ့အချိန်လုံနိုင်ကြနိုင်တဲ့အချိန်မှာကိုယ့်အချိန်ကိုပိုးပြီးတော့ကိုယ်တန်ဖိုးထားရမယ်အချိန်တန်ဖိုးကိုတိတိနဲ့အခုလိုကျမ်းမာနေတဲ့အချိန်မှာရရှိတဲ့ဒီနေ့တာအချိန်ဟာပို့ပြီးတော့တန်ဖိုးရှိတယ်။အတက်ကြီးလို့ဩမင်းသွားတဲ့အချိန်မှာတတိယနေ့လျော့ချွတ်ချော်ပြီးနေတယ်။ဒီနေ့တာနေရတော့လည်းပဲဒီဒီနေ့တာအချိန်ဟာဘယ်လိုကုန်သွားမှန်းတောင်မသိတော့ဘူး။မောဟနဲ့နေတာများသွားပြီကို။အင်မတန်တရားထုတ်တာပေါက်ရောက်တဲ့လူတွေတတိအင်မတန်ကောင်းတဲ့လူတွေဆိုရင်တော့အဲ့ဒီလောက်အတက်ကြီးသွားလည်းပဲတတိလက်လွတ်ဖြစ်တာမျိုးမဖြစ်ဘူး။ဒါကြောင့်ဒီနေ့ခုရရှိထားတဲ့ပြစ်စုပန်ချင်းကိုအများဆုံးတန်ဖိုးထားစီခြင်းနဲ့ဒီလိုက်ရတဲ့အခါမှာလဲနောက်ဆုံးအပိုက်မှာဒီကုန်းကျုပ်အနေနဲ့အပမဒေနတံပါဒေထားလို့ထည့်လို့ရှိတယ်။မြတ်စွာဘုရားကိုယ်တော်လည်းဒီအပမဒေနတံပါဒေထဆိုတဲ့ဩဝါဒကိုမြင့်စင်ပဲပြည့်တော်မူတယ်တဲ့။နောက်ဆုံးပြိမာန်ပြုကံဤမှာတောင်းဒီဩဝါဒကိုပဲထပ်ပြီးတော့ပြည့်တော်မူတယ်မမေ့မလျော့တတိမြန်လေးပါလို့ဘုရားရဲ့အစိုးမဟာအင်တန်လေးနဲ့တည်းဒီထုတ်တယ်နဲ့ဒီသာမပြောနဲ့ဤဆက်တာကိုတောင်းမှတခြားဘယ်အယူဝါဒမှမတွေ့ရဘူးဒါကိုအရေးကြီးတယ်လို့ဘယ်သူမှမသိကြဘူးမမေ့မလျော့တတိလေးကပ်ပြီးတော့အမြဲတမ်းနေဖို့ဆိုတာအရေးကြီးမှန်သဘောမပေါက်ကြဘူးမြတ်စွာဘုရားကနေဘုရားရဲ့ညံတော်နဲ့အပမန္ဒရဲ့တန်ဖိုးကိုသိတာပါမမေ့မလျော့ခြင်းရဲ့တန်ဖိုးကိုသိတာပါအဝိဇ္ဇာနဲ့မောဟတို့ရဲ့အပြစ်ကိုတိတိကျကျသိတော်မူတာကြောင့်ထက်ခါထက်ခါမှားတော်မူတယ်။အမှန်တန်ကြည့်ကြည့်ပါရဲ့နော်။ အဲ့ဒီတော့ဘုရားကိုပြည့်စုံတဲ့ဆိုရင်မြတ်စွာဘုရားအလေးထားဆုံးဖြစ်တဲ့ဩဝါဒကိုအတတ်နိုင်ဆုံးစူးစမ်းပြီးတော့ထိုင်နိုင်ရမယ်ဒီလိုလိုက်မှမှတာရင်ဘုရားကိုတကယ်ပဲကြည်နူရရောက်မယ်တာမန်လောက်ကြည်နူလဲဆိုရင်ကုသိုလ်ရဝင်လောက်ရှိမှာပေါ့ဒီလိုဩဝါဒအဆုံးမကိုတကယ်ထိုးမိမိအဲ့နာလို့ရှိရင်တော့ကုသိုလ်ရယုံတယ်မကဘူးအမှန်တန်လေးနဲ့မြင့်မြတ်တဲ့အတိဉာဏ်တွေပါရသွားနိုင်တယ်အပမာဒတရားကိုကျင့်သုံးပြီးတော့ဘယ်လိုမျိုးတွန်းရင်ကောင်းမလဲဆိုတာကိုကိုယ့်အကူအများကြီးစဉ်းစားတင်တယ်ဘုရားဟောလိုက်တဲ့အပမာဒေနတမ္ပါဒေထမမေ့မလျော့တတိနဲ့နေဆိုတဲ့ဩဝါဒအแทမှာဒီအချင်းဆိုပြီးတော့ကန့်ကပ်ပိုင်းခြားထားတဲ့သဘောမပါဘူးနော်အဲ့ဒီလိုမပါခြင်းလေးတွေအမြဲတမ်းဆိုတဲ့အဓိပ္ပာယ်ပါသွားတယ်အမြဲတမ်းဆိုတာကနည်းနည်းနိုးတဲ့အချိန်ကစပြီးနောက်အိပ်ကျော်သွားတဲ့အချိန်ထိကြားထဲမှာအချိန်ကြီးကိုဆိုလိုတာဒီလောက်အချိန်ကြီးကိုတတိကပြီးတော့အပမာဒတရားနဲ့နေလို့ဖြစ်ပါမလားလို့တွေးချင်တယ်တွေးကြလိမ့်မယ်ဒီလောက်ကြီးတော့တို့မတတ်နိုင်ပါဘူးလို့ထင်နေဖြစ်တယ်စဉ်းစားကြည့်ရင်တော့ဒိုင်းမင်းကြီးမရရင်တောင်မှတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြာလေပူရလေဖြစ်လာနေတယ်။ဒီခေါင်းကြီးကလည်းဒီလိုဘုရားဟောတဲ့ဩဝါဒစောမတွေကိုလေ့လာဖတ်ရှုရင်းနည်းနည်းလေးကစပြီးအားထုတ်တာပါ။စအားထုတ်သုံးကဆိုစင်မြင့်ပဲ။တခါတရားထိုင်စင်မြင့်ပဲထိုင်တယ်။အဲ့ဒီသုံးကတတိနဲ့နေတာဟာနည်းနည်းမှန်းနဲ့မသိပါဘူး။ကြာဘူးနာဝဒဇုလကနဲ့ပဲတရားထိုင်တယ်။နောက်တော့မှတဖြည်းဖြည်းပူပြီးတော့လှုပ်ကြည့်ရင်းနဲ့သဘောပေါက်လာတယ်။အဲဒီတော့ဩစောစောကတင်းတော်တော်ကောင်းမှန်တော့လို့ပြင်းနေတော့တချို့လူတွေကငင်းငင်းထိုင်ရင်တွန်းရင်လိုင်းဆိုင်းရင်တောင်းရင်နဲ့တရားထုတ်လို့ရမှန်းမသိလို့မလုပ်ဖြစ်တာတချို့ကတော့တရားထုတ်ရတာသိချက်တည်းခင်ပြီးမလုပ်ဖြစ်တာတချို့ကလည်းတရားထုတ်တယ်ဆိုတာသူ့အချိန်လေးနဲ့သူသူ့နေရာလေးနဲ့သူလောရဲလုံးလို့ဆိုပြီးမလုပ်ဖြစ်တာတချို့အချို့ကြတော့တရားထုတ်ရမှန်းကိုမသိလို့မလုပ်ဖြစ်တာလေးရှိတယ်ဘုံဘုံနေတဲ့တော့ကတော့တရားထုတ်တာသူ့အချင်းနဲ့ဒီလောရဲလို့ထင်ခဲ့တယ်အများကလောရမှာမဟုတ်ဘူးဆိုတဲ့သဘောဖြစ်သွားပြီနော်အဲ့တော့တရားထုတ်မယ်ဆိုရင်ကဲငါတော့10မိနစ်တရားထိုင်မယ်ဆိုပြီးထိုင်တယ်10မိနစ်ပြီးသွားရင်ပြီးပြီအဲ့ဒီလောက်ပြီးသွားရင်ကိုယ့်ကိုယ်ကိုတော်တော်လေးလှုပ်လိုက်ရပြီဆိုပြီးတမျိုးနဲ့ပြန်သွားတယ်ဆက်ပြီးတော့မလုပ်တော့ဘူးနောက်မှအပမာဒေနတံပါဒေထကိုသဘောပေါက်လာတော့တယ်မျိုးတော့အချင်းကစပြီးတတိယနေရမှာကိုတတိယနေသာပြီးပြီးတနည်းအားဖြင့်တရားထုတ်နေတာလို့အဲ့ဒီလိုသဘောပေါက်လာတယ်အဲ့ဒီလိုသဘောပေါက်လာတော့ဘာကျင်းများသွားတယ်လဲဆိုရင်တရားထုတ်ခွင့်ရအချင်းကြီးအများကြီးတက်လာတယ်ခုချက်တရားကမှလေအဲ့လိုများကြတယ်အဲ့ဒီတော့နုံနုံချင်းမိုးကြီးဆိုတာသိတာနဲ့ရသလားဂရုလေးကပြနေလိုက်ပါအဲ့တော့ကိုပြီးရောကလေးရှူလိုက်ပါဘာဖြစ်လို့ဒီလိုရှူခိုင်းရလဲဆိုရင်ဒီလိုရှူအောက်ဆီဂျင်တော်များရတယ်ဒီအောက်ဆီဂျင်ကြောင့်ပဲအုတ်နောက်ကပိုပြီးတော့ကျလင်းသွားတယ်ပိုပြီးတော့နိုးသွားတယ်တခါတည်းကနိုးရဆက်မှနည်းနည်းလေးနှုတ်ချင်သေးတယ်အစိမ်းမကုန်သေးဘူးခိုင်းမဲမှုကကြံသေးတယ်အဲ့လိုအားရပါရအတက်ရှူလိုက်ခြင်းအချင်းထိုင်မှန်းမပြောက်သွားတယ်စမ်းကြည့်ပါအားရပါရ10ကျင်း15ကျင်းလောက်အတက်ရှူကြည့်ပါကြီးကြီးလေးလေးဖြစ်သွားတယ်နိုးသွားတယ်အဲ့ဒီလိုလုံရင်းနဲ့အဲ့ရထဲမှာပဲအဲ့လိုဆက်ပြီးတော့ရတဲ့လောက်ဒရိကပြီးတော့နေလိုက်ပါချက်ချင်းမထနိုင်ဘူးဒါဘုရားဟောတယ်မှာထောက်ထားရှိတယ်ဇာဂရိတေတံပဇာနာကာရီဟောတယ်နိုးတဲ့ချိန်မှာနိုးနေချင်းတတိယဉာဏ်လေးနဲ့သိနေပါခန္ဓာမှာဖြစ်နေတဲ့အခုခုကိုသိနေပါစိတ်မှာဖြစ်တာကိုလည်းပဲဖြစ်နေမှန်သိနေပါဒီလိုသိနေတာဟာငါမင်းဖြစ်ခြင်းဖြစ်နေ၊ဇာမင်းဖြစ်ခြင်းဖြစ်နေအကျိုးလူကြီးတွေဆိုင်တခါတလေအော်ကြီးနေတတ်တယ်အဲ့ဒါကအထမှာလည်းနည်းနည်းဝင်လို့နေတတ်တယ်အထူးသဖြင့်အခုလိုအေးရရကြီးဆိုရင်မထကျင်ဘူးမထကျင်ရင်ကိစ္စမရှိဘူးအဲ့ရမှာအေးရနဲ့ပဲတရားထုတ်ပါမျိုးရင်းဒီလိုတတိကပြီးတော့မထားလိုက်ရင်စိတ်ကပြန့်နေတော့မှာပဲ ตะคุกุตื้อเนาะมาเว้ยโหลูลูดีลูลูไม่อยู่ยาแล้วอดีตนี่ตื้อนี่แหละไม่ทีมันเองทําไมมันนี้ขึ้นนี่แหละดีลูขึ้นเนี่ยโหสิ่งอยู่แท้ก็ปาริโกอยู่ต้องอยู่อุทุสาลูขอเลยรูปธรรมะลูกแท้ก็ต้องท่าได้ปาริโกต้องมั้ยส่วนเนาะวิคิตาเสยลูกขอเลยสิ่งผิดลูกแจ้งเจอนี่ในตัวกูขอเลยเอริสิทธิ์เนี่ยกุโลสิทธิ์ลูกขอมล่ะอกุโลสิทธิ์ลูกขอมล่ะอกุโลสิทธิ์เลยตะคาเปลี่ยนแล้วดีโลเปลี่ยนในเรื่องเสร็จอ่ะกุโลไปยกขึ้นแล้วยกกลับไปตู้ดอคิดแค่ไปอุทิศาคิดที่สูงทีนี้ตัวเนี่ยกุกุสาคิดเนี่ยกุกุสาสุดาน่าเหลวเหลียวเปลี่ยนปูลองได้สิทธิ์เนี่ยน้องได้อะไรตัวขึ้นมาพี่อ่ะลียิ้มสุดาตัวเว้ยကိုယ်ဘဝမှာတခုခုအစင်မတည်တဲ့ကိစ္စရှိနေတယ်ဆိုပါတော့ရှိနေတယ်ဆိုပါတော့လို့ဒါပြောရတာတကယ်တော့ရှိနေတာပါပဲအဲ့ဒီအစင်မတည်တဲ့ကိစ္စဟာအရေးကြီးရင်ကြီးတယ်လို့မကြမ်းမကြပေါ်တတ်တယ်တချို့တရားဓမ္မတွေဆိုရင်ဥဒါနဲ့တကယ်နဲ့တဲအဲ့ဒီအစင်မတည်တဲ့ကိစ္စတောင်းလဲရောက်လာတယ်စိတ်ပူလာတယ်စိတ်ရှင်းရင်းလာတယ်မျိုးမျိုးချင်းစိတ်ရှင်းနေတယ်လို့သူတို့ကိုယ်တိုင်ပြောတာကြားရတယ်တကယ်လို့တောင်းစိတ်ရှင်းတောင်းတဲ့ရောက်လာတယ်အဲ့တော့မျိုးမျိုးချင်းဒီလေကထားတဲ့လက်ချင်းကိုလုတ်ထားပါအကေအဲ့ဒီစင်တီရဲ့ကိစ္စကောင်းထဲရောက်လာရင်လည်းချက်ချင်းပြလိုက်ပါပြီးပြီးတော့ပဲနေလိုက်ပါပြီးရင်ချက်ချင်းအသက်ရှူတာမှပဲပြန်ထားလိုက်ပါအားရပါရအသက်ရှူလိုက်ပါအဲ့တော့ဖြစ်ချင်းတဲ့စေနာကဘာလဲဆိုတော့ဒီနေ့တားမှာပထမဦးဆုံးငိုကြတဲ့စိတ်ကလေးထဲမှာအပ္ပမဒေနသံပါဒေသာဆိုတဲ့တရားရဲ့အဆုံးအမကိုထည့်ပြီးဒီအဆုံးမကိုလိုက်နာကျင့်သုံးပြီးတော့တရားနှလုံးသွင်းတဲ့စိတ်ဖြစ်လာကြခြင်းလေအဲ့ဒီလိုဖြစ်ရင်မကောင်းဘူးလားအင်မတန်ကောင်းပါနော်ဒါကြောင့်အဲ့ဒီလိုတတိလေးကားပြီးတော့ခင်ရတဲ့လောက်ကလေးနေလိုက်ပါအိယာမှာအိယင်းနဲ့အားထုတ်ရတာငါတရားကိုမလေးစားရရောက်သွားပြီလားလို့မသိသိခြင်းဘူးဒီလိုနေတော့မှလည်းပဲတတိနေပါလို့မြတ်စွာဘုရားကမှာထားတယ်ဒီချိန်မှာလည်းပဲငါဘုရားရဲ့ဩဝါဒဆုံးမကိုလိုက်နာကျင့်သုံးရမယ်။ဒါကိုသဘောပေါက်သိနေတယ်။တချို့တရားဓမ္မတွေကအဲ့ရထက်မှအာမထုတ်ခြင်းဘူး။ဒီအေးဆီကြီးကျမှဘုရားကနေကျမှကြောက်ကြရနာပြင်းပြင်းထန်ထန်ပြီးတော့အာထုတ်ခြင်းတယ်။အဲ့ဒီလိုလုံးမှတရားကိုလေးလေးစားစားလုပ်လိုက်ရတယ်လို့ခံစားရတယ်။ဒီလိုလေးလေးစားစားလုပ်ခြင်းကလည်းကောင်းပါတယ်မှန်ပါတယ်။အဲ့ရလို့ရာနဲ့အဲ့ရနဲ့သတိကြပြီးတော့နေပါ။နောက်ပြီးမှထပြီးနင်းနာတင်မယ်သွားတယ်မယ်။ဒါလေးကိုတတိလေးနဲ့လုပ်ပါပြီးရင်ဆရာကျင်ရှိမှဘုရားရှိခိုးမယ်ငါးပါးဒီလာယူမယ်မေတ္တာပို့မယ်ဒါလေးကိုလည်းတတိလေးကပြီးလုပ်လိုက်ပါတတိလေးကပြီးအရင်ဆိုင်ပြီးလုပ်လို့ရှိရင်ပို့ပြီးတော့လေးနဲ့တင်တော့တော့ရလာချင်းတူလေးတံမိုးရှိရှိလေးလုပ်စီခြင်းနဲ့ဒါလေးပြီးရင်ခဏလေးထိုင်ပြီးတရားထုတ်လိုက်ပါဦးဘဝမှာ quality ဆိုတဲ့အရေးအသေးဟာအရေးကြီးဆုံးပဲလောကမြတ်ကိစ္စတွေကိုအရေးအသေးအကောင်းဆုံးဖြစ်အောင်ကြိုးစားမှဘဝတစ်ခုလုံးရဲ့ quality အရေးအသေးဟာမြင့်မားတယ် quality ဆိုတာကိုဂရုမစိုက်ရင်လောကကြီးတစ်ခုလုံးပျက်စီးသွားနိုင်တယ်အရေးအသေးကောင်းဖို့ quality ကောင်းဖို့ရာဘယ်အလုပ်တိုင်းလို့လို့တတိလေးကပြီးတတိချက်ကြာထုတ်လိုက်ပါဘုရားရှိခိုးတဲ့အခါနမောတတဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတာဆိုတာလေးကိုအဘိဓေလေးပါစိတ်ကတည်ပြီးတော့ဆိုသွားလိုက်ပါဒီချိန်မှာစိတ်ကဘယ်လိုမှမရောက်ဘူးမပြန့်လင့်ဘူးအဲ့ဒီလိုမပြန့်လင့်ဖို့ကအရေးကြီးတယ်အစိုးဆုံးကစိတ်ပြန့်လင့်နေတာပဲဘုရားရှိခိုးပြတာနဲ့နေ့စဉ်ခဏလေးပဲဖြစ်ဖြစ်တရားထင်ပါဦးဘယ်တော့ပဲအချိန်ပြင်းနေပြင်းနေပေါ့ကိုယ်အချိန်နေရမယ်အလုံးတံများတဲ့လူစိန်လည်းနည်းနည်းပဲပေါ့အလုံးပါတဲ့လူစိန်တော့များများပေါ့များတာများတာပြန်လာမဟုတ်ဘူးလှုပ်ဖြစ်ဖို့အရေးကြီးတယ်ကြိုးစင်းနည်းနည်းလှုပ်ဖို့အရေးကြီးတယ်ဒါပြီးပြီးသွားရင်စာရေးတောင်းရေးကိစ္စတွေရှိနေရအောင်မယ်စားမယ်တောက်မယ်အဲ့ဒီစားနေတောက်နေတော့မှလည်းတတိလေးကိုကန့်နေမြန်ကပ်ပြီးတော့လုပ်နေရမှာတတိလည်းလို့မလုပ်ဖို့နော်တဏှာကတဏှာတွားရင်လေခြေလှမ်းတိုင်းခြေလှမ်းတိုင်းကိုနှမ်းတာလေးကိုသိတယ် လမ်းနေခါတယ်ထူတယ်ဒီလိုတိပြီးတော့သွားတယ်အကယ်၍ဒီလောက်အများကြီးမတိနိုင်ဘူးဆိုရင်လည်းခြေတစ်ခါမှတစ်ချက်လောက်တော့တိမှခြားလိုက်တိုင်းထူလိုက်တာလေးကိုတိမှဒီလိုလေကားပြီးတော့သွားဖို့ရအလိကင်းလုပ်ရင်ရပါတယ်တချို့တခါမှလို့ဆိုရင်ကားစီးရင်ကောင်းကောင်းကြီးလည်းပဲတရားထုတ်နေကြတယ်ကားစီးသွားရင်လည်းအားထုတ်လို့ရတယ်ကိုယ်ကိုယ်တိုင်မောင်းနေစဉ်လည်းပဲမျက်စိကလမ်းကိုကြည့်ကြည့်တော့နေတယ်လက်တွေခြေတွေကဒီလိုလှုပ်တင်လာလေးကိုလှုပ်သွားတယ်စိတ်ကလည်းစမ်းမှုမရှိပဲတည်နေတယ်စိတ်ကပြစ်စုတ်ပါမှရှိနေတယ်အဲ့ဒါအရေးကြီးဆုံးပဲဒီ point တွေပါလေရောက်တဲ့အခါယထာရီဆိုရင်လည်းယထာတုံးမှာအေးစီစီလေးစိတ်ကိုရှော့ပြီးတော့တရားမှတ်နေတယ်ဒီလိုနေစိတ်မှာတက်တာမှုအများကြီးရတယ်မတည်လို့ရှိရင်စိတ်ထဲမှာဇောကနေလောကြီးနေဒီလိုဇောကနေလောနေပြန်မနေဒီလိုနဲ့အလုပ်ကိုရောက်သွားပြီအလုပ်ဆက်ရှိတာလုပ်တယ်လုပ်ရင်းနဲ့ကြားမှာခဏခဏတိတ်ကပ်ပြီးတော့ကိုယ့်ကိုပြန်အာရုံပြုပါစိတ်ကိုပြန်ကြည့်ပါစိတ်ကဘယ်နဲ့နေလဲစိတ်ပူစရာတောကဖြစ်စရာတွေတွေ့နေသလားခန္ဓာကိုယ်အခြေအနေတွေရောနည်းနည်းနေတယ်လဲရင်းညောင်းနေသလားခါးရင်းညောင်းနေသလားခဏခဏပြန်ပြီးတော့ဆက်လုပ်ပါစစ်ဆေးကြည့်ပါဒီလိုမကြမ်းမကြမ်းစစ်စစ်ကြည့်တဲ့အလေးချင်းလို့လို့ရှိရင်ပြရလိမ့်မယ်လူကပေါ့လာတယ်အင်းလို့ကတော့ပြင်းမှန်းတာနင်းနေတက်တာသွားတယ်ဘာလို့မထားလို့ရှိရင်တခါတလေပြင်းမှန်းမှန်းတော့ကိုယ့်ကိုမသိဘူးအင်းမတန်မခံနိုင်တဲ့အချိန်ကြီးကြမ်းမှငါတော့ပြင်းမှန်းနေပြီဆိုတာပြရတယ်ဒီချိန်မှာ stress ဆိုတဲ့ဒိဋ္ဌိမှုတုံ့များသွားပြီဘာလို့ကားပြီးတော့သိနေလို့ရှိရင်ညောင်းတာကြိုက်တာပြင်းမှန်းတာရော့ရော့သွားတယ်ဒီတားလုံးဒီလိုနေပြီးမှအင်ပြန်လာတဲ့ခါမှလည်းပဲလမ်းကြီးတစ်လျှောက်လုံးမဒီလေးနဲ့ပြန်လာတယ်။ဒီရောက်တဲ့ခါမှတခြားအရေးကြီးကိစ္စမရှိရင်ခဏဆရာရှိခိုးပြီးတရားထိုင်ပါ။ဒီလိုရောက်တဲ့ဘက်တွေရှိတယ်။အရင်ကပြန်လာရင်ခဏလေးတရားထိုင်တယ်။စိတ်ကိုပြန်ရှင်းလိုက်တဲ့သဘောမျိုးပဲ။ဒီလိုဆိုစိတ်ထိတ်ကနေနေကြည်လင်ပြီးတော့နင်းဆန်းသွားတယ်။အဲ့ဒါပြီးတော့မှတခြားလုပ်ဆရာရှိတာလုပ်တယ်။ပြောဆရာရှိတာပြောတယ်။တရားထိုင်တဲ့အချိန်တတိယနေ့ရက်ချင်းနေတာများတာဗဒနာမဟုတ်ဘူးနော်ဒီချက်ကိုခဏခဏပြောကျင်တယ်တချို့လူတွေကအချိန်မရဘူးအချိန်မရဘူးလို့ပြောတယ်တမနေ့2မိနစ်တောင်မရဘူးလား5မိနစ်လောက်ရောမရနိုင်ဘူးလားရနိုင်ပါလေနော်ယူတိုင်းရပါလေဒီလိုအချိန်ကိုရအောင်ယူပြီးလုပ်နေတဲ့လူတကယ်ကြီးရှိတယ်လုပ်နေတဲ့တကယ်တရားအကြောင်းအထောက်အထားပြကြည့်ပါလေပြောတဲ့တိုင်းမှားတဲ့တိုင်းလဲလောက်ကြလို့အတူရှိလောက်ရှိနေကြောင်းသိစီနေတာပါဒီစားကတရားထုတ်တဲ့ဒပေလေးတယောက်ရေးလိုက်တာငငယ်ရေပဲရှိသေးတယ်အသက်20ကျော်ပဲရှိသေးတယ်သူကသူ့စိတ်ထဲမှာပေါ်လာတဲ့အတိုင်းရေးမိမိပြုံးပြုံးနေနေနဲ့ကလေးလိုရေးတတ်တယ်လို့ရေးတာပါသူပဲလို့ရေးထားတယ်လဲဆိုတော့ခေါင်းထဲမှာခဲနေတဲ့အခါတွေးနေတာတွေရပ်သွားရင်ရှင်းပေါ့သွားတယ်တဲ့ตีนี่ล่ะยัดตั้วอยู่ชิ้นป้อตั้วเลยสุดาตูเบลลุบติเลยตีนี่ล่ะบาจ่องยัดตั้วตาเลยตีมันติแล้วลูกบ่เนาะก้องเท่มาแค้นนี่แหละค่ะสุดาตูก้องแค้นล่ะกูตีไล่เด้ก้องเท่มาตีนี่เลยสุดาตีท้าจิไล่ตัวตีเด้สเตรสลูกขอได้ไส้เป็นมันตีนจักหุจังก้องไก่ตาชื่อเด้เนาะစိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုတွေနဲ့တင်းကျပ်နေပြီးစင်္ကြာလုံးလို့နဖူးကြောတွေတင်းဆက်ကြောတွေတင်းတတ်တယ်။တူကောင်းခဲနေတာတွေလည်းအပြည့်တွေများလို့ဖြစ်နေတာ။အဲဒီတော့ကောင်းခဲနေတဲ့အခါတူးနေတာတွေရပ်သွားရင်ရှင်းပေါ့သွားတယ်ဆိုတော့တူးနေလို့ကောင်းခဲနေတာပေါ့။မတူးဘူးရပ်သွားရောရှင်းပေါ့သွားတယ်ပြေးနေတဲ့ခဲမှာဘယ်လိုအကြောင်းအရာတွေများမယ်ထင်လဲဘယ်လိုအကြောင်းအရာတွေကြောင့်ခေါင်းထဲနေတာလဲကိုယ်ကိုယ်တာကိစ္စအဆင်မပြေတာများတယ်အဆင်ပြေတာပြီးလို့ခေါင်းထဲတယ်ဆိုတာအင်မတန်ရှားပါတယ်အဆင်မပြေတဲ့ကိစ္စတခုရှိတယ်အဲ့ဒါကိုပြေးတယ်ပြေးတယ်ကြာတော့မခံနိုင်တော့ဘူးပြင်းမှန်းလာတယ်စိတ်တွေလည်းပြင်းမှန်းလာတယ်ကိုယ်ကိုယ်လည်းပြင်းမှန်းလာတယ်အစင်းကြီးရာတွေတွေးလို့ကောင်းခဲ့တယ်ဆိုတာအင်တန်ရှားပါတယ်အစင်းမပြေတဲ့ကိစ္စတခုရှိနေတယ်အဲ့ဒါကိုတွေးတယ်တွေးတယ်ကြာတော့မခံနိုင်တော့ဘူးပြင်းမှန်းလာတယ်
စိတ်တွေလည်းပြန်မလာတယ်ကိုယ်ပြန်မှမှုတွေလည်းဖြစ်လာတယ်လူတွေဟာအဲ့ဒီလိုစိတ်ပြန်မစရာကိုယ်ပြန်မစရာလေးနေ့စဉ်ကြုံတွေ့နေရတာနော်စိတ်ရဲ့သဘာဝဆိုတာကလည်းအစဉ်ကြီးတဲ့ကိစ္စကိုခဏလောက်တွေးပြီးမိထားလို့ရတယ်မိမိကြက်ပြောက်နေလို့ရတယ်တိတ်တွေးမနေဘူးအစဉ်မကြည့်ရတဲ့ကိစ္စဆိုရင်မကြမကြတွေးတယ်မိလို့မရဘူးဆိုရင်ဇာပူပန်ဇာစိတ်မဇာစိတ်ဆိုးဇာစတဲ့အစင်မပြေတာရှိရင်အဲ့ဒါကိုမိလို့မရဘူးဒါကိုပဲထက်ခါထက်ခါတွေးနေတာပဲဒီလောက်ကြီးတွေးနေတော့ရောတကယ်အကျိုးရှိသလားမရှိပါဘူးနော်ဥစ္စာကိုစက်ဖောက်မယ်တွားရင်းလာရင်းနဲ့စိတ်ကအလိုရောက်ပဲအပြေးတွေရပ်ပေးဖို့ကြွလာတယ်တဲ့အဲ့တော့ဒီစာကိုရေးတဲ့ကလေးဟာဘာလုပ်နေတာလဲတရားမှတ်နေတယ်ဘယ်ချိန်မှလဲဘယ်နေရာမှလဲသွားရင်းလာရင်းနဲ့တရားမှတ်နေတာနော်သွားရင်းလာရင်းနဲ့စိတ်ကအလိုလျောက်ပဲအသေးတွေရပ်ပေးဖို့ပြောလာတယ်တဲ့အဲ့ဒီလိုရပ်ပေးဖို့ပြောတာကို तू ဘယ်လိုလုပ်ကြည့်လဲပြဋ္ဌာန်းနေလို့ပေါ့တတိပြန်ကတ်လိုက်လို့ပေါ့သွားရင်းလာရင်းနဲ့စိတ်ကို तू ပြန်အာရုံပြုကြည့်တယ်အဲ့လိုတတိနဲ့ကြည့်တဲ့အချိန်မှာကိုယ်ခန္ဓာမှာဖြစ်နေပုံစိတ်မှာဖြစ်နေပုံကိုပြန်ကြည့်တယ်။ကောင်းထင်မှာခဲနေပုံနဲ့ကြည့်စိတ်ထင်မှာဖြစ်နေပုံကိုလည်းကြည့်တယ်။ကြည့်လို့မြင်နေတဲ့စိတ်ကဒိဋ္ဌိနဲ့ရှင်တဲ့စိတ်သိနေတဲ့စိတ်အဲဒီလိုသိနေတဲ့စိတ်ကပဲသူတွေးနေတာကိုမြင်လိုက်တာပဲမြင်လိုက်တော့မြင်တဲ့စိတ်ကတော်တော့ဒီကိစ္စကြီးဒီလောက်ထိတွေးနေတာမကောင်းဘူးလို့သိတယ်ဒရင်းနဲ့ရှင်တဲ့စိတ်ကသိမ့်တော်တယ်မသိမ့်တော်ဘူးဆိုတာသိတယ်ဒီလိုပြီးတဲ့စိတ်ကပဲအတွေ့အကြုံရခိုင်းတာပဲဒီလိုဖြစ်ဖွယ်ရကတော့အလိုလျောက်ဖြစ်လာမှာမဟုတ်ဘူးလေ့ကျင့်နည်းနည်းတော့လုပ်ပါလေပြီးတဲ့စိတ်ဝင်လာလို့တွေးနေမှန်းသိပြီးခေါင်းခဲနေမှန်းသိပြီးအတွေ့အကြုံရလိုက်ခြင်းပြီးဒီစိတ်ရဲ့အဲ့ဒီခါကျူးလုတ်ပြီးရက်နေအောင်ကြိုးစားပြီးထင်းထားတယ်တဲ့ကျူးဆိုတာအင်္ဂလိပ်စကားဒီစကားကို frequency ချိန်တဲ့အခါမျိုးမှာသုံးတယ်ရေဒီယိုအတန်ဖမ်းဖို့အတွက် frequency တက်အောင်ချိန်ယူမှုရတယ်အဝေးကြီးကဆင်းတဲ့အတန်လေးဖမ်းတဲ့အခါတိတိကျကျရွှေ့ယူရတယ်တစ်ချက်တစ်ချက်မိတယ်လို့ဖြစ်တယ်တစ်ချက်တစ်ချက်ပြန်လွတ်သွားတယ်ဒီလိုနဲ့တိတိကျကျမိအောင်ချိန်ယူမှုရတယ်တိတိကျမမိရင်အတန်မရှိဘူးတိတိကျမိသွားလို့ရှိရင်ရှင်းရှင်းလင်းလင်းဒီဒီလေးနဲ့အတန်းကြားရတယ်။ပြီးပြီးပြင်းပြင်းကြားရတယ်။ရေဒီယိုအတန်းဖမ်းလို့ပဲတရားအထုတ်တယ်ဆိုတာစိတ်ကိုကျင်းလောက်တာပါ။တော်တော်လေးစိတ်ဝင်စားကြကောင်းတယ်။စိတ်ကိုပစ္စုပန်မှာတိတိကျကျတဲ့နေအောင်ကျင်းလောက်ပေးတာပဲ။ဒီကလေးကဒါကိုလောက်တတ်နေတယ်။ကလေးလို့သာပြောတာပါ။အသက်27နှစ်ရှိပြီဆိုတော့လူကြီးပါပဲ။အဲဒီလိုစိတ်ကိုကျိုးလို့ပြီးအသေးသေးရက်နေအောင်ကြိုးစားတယ်စိတ်ကိုကျင်းများသောအချင်းတွင်းနေတာများပါတယ်ပြလိုက်ရင်တော့အသေးသေးရက်သွားတယ်ကောင်းထမရှင်းပြီးတော့ပေါ့ပြီးတော့ကျင်းနေသွားတယ်အဲဒီလိုရှင်းနေတာပေါ့နေတာကျင်းနေတာအသေးသေးရက်နေတာကိုပြန်ပြီးတော့ပြီးနေအောင်နေလိုက်တယ်စိတ်ကိုတည်တည်ချာချာထိထိမိပြီးနေလို့ရှိရင်စိတ်ကငြိမ်းနေတယ်တည်တည်လေးပြီးနေစိတ်ကဘာမှလုပ်လို့မရတော့ဘူးဘယ်မှသွားလို့မရတော့ဘူး။ဘာနဲ့ဥမာဒီမလဲစင်။တီဗီတွေဗီဒီယိုတွေကြည့်တဲ့အခါမှာသုံးသွားတဲ့အခါရက်သွားတဲ့အခါမှာဘာကြံကြလဲ။နင်းနေတဲ့ screen ဖန်တာပြင်ပဲကြံတယ်နော်။အဲ့ဒီလိုပဲစိတ်ကဖြစ်သွားတယ်။ကိုယ်စိတ်ကိုကိုယ်ပြန်ကြည့်ပါ။သိစိတ်ဝင်စားကြကောင်းတယ်။စိတ်ကမှအတွေ့အကြုံများနေတယ်၊စကားတွေပြောနေတယ်၊ဘုကိစ္စဒီကိစ္စစဉ်းစားတယ်။ဥမာရှိလို့လို့စနားလိုက်ရှိလို့ပုံစံကလေးမျက်စိထဲမှာရေးရေးပေါ်လာတယ်ပုံပန်းတရံပေါ်လာတယ်ကိစ္စတစ်ခုခုကိုစဉ်းစားရတဲ့ဆိုရင်လည်းစိတ်ထဲမှာစကားပြောနေတယ်အတန်လည်းရှိတယ်ပုံတရံလည်းရှိတယ်အဲ့ဒီအတန်ကစိတ်ထဲမှာတင်ပြောတာမစက်ကထွက်တာမဟုတ်ဘူးဒါကြောင့်ကိုယ့်အသေးကိုကိုယ်ပြန်နာထောင်တဲ့အကျင့်လုပ်ရမယ်အသေးလေးနဲ့ပတ်သက်တဲ့အတန်ကိုပြန်နာထောင်ပါအသေးလေးနဲ့ပတ်သက်တဲ့ပုံပန်းတရံလေးကိုလည်းတိတိချာချာအာယုံစိုက်ပါဒါတွေကိုပေါ့ပေါ့တနာလုပ်ရင်တိတိမိမသိဘူးနော်မသိရင်ဝါဒတနဲ့တွန်းနေမှာပဲ တည်တည်ချာချာကြည့်လို့ပြီးလို့ပြဲ့သွားပြီဆိုရင်ရှိတဲ့အတွေ့အကြုံချက်ချင်းရပ်သွားတယ်ချက်ချင်းမဆိုင်မကြပြောက်သွားတာပဲဒါကြောင့်ပစ္စုပန်တည်ရင်ချက်ချင်းပြောက်မှာပါမတည့်သေးရင်ဆက်ဖြစ်နေဦးမှာပဲအချိန်ရနေသေးတာကိုအဲ့လိုစိတ်ကိုကျင်းလောက်တတ်ဖို့အလေးကျင်းလောက်ပါအင်မတန်တမိုးရှိတယ်စိတ်မစားကြလည်းကောင်းတယ်စိတ်ကိုတည်တည်ချာချာသိတဲ့လူကတခြားမသိရင်တော့မရှိတော့ဘူးဘာဖြစ်လို့လဲဆိုတော့တခြားအရာတွေကိုသိတာဟာစိတ်နဲ့သိတာပါစိတ်နဲ့ပဲသိတာဆိုတော့စိတ်ကိုသိတဲ့လူကအရာတိုင်းကိုသိတယ်တတိပဌာန်၄ပါးရှိတယ်နော်ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ်ဓာ ानु ပတ္တနာဓမ္မ ानु ပတ္တနာတဲ့စလို့တော့မှာတော့ကာယ ानु ပတ္တနာနဲ့ပဲစလိုက်ရတာပါသူကအလွယ်ဆုံးအကျဉ်းဆုံးအထင်ရှားဆုံးဒီစာကိုမြင်လိုက်တဲ့ပြည်လေးကလည်းကာယ ानु ပန္နနဲ့ပဲစတာပါ။အာနာပါနနဲ့စတာ။အလေးကျနည်းနည်းများလာတော့ဝေဒနာနုပ္ပတနာလည်းဒီတိလာတယ်။တစ်ဖြည်းဖြည်းနဲ့စိတ်မှဖြစ်တာကိုလည်းဒီတိလာတယ်။သူ့ကိုပြောဘူးတယ်။စိတ်ကိုတိတိကျကျကြည့်။စိတ်ထဲမှာအသေးမရှိရင်ဝန်းနေဝန်းတာမရှိဘူးလို့ပြောထားဘူးတယ်။သူကတခါတလေဝန်းနေဝန်းတာသိဖြစ်တတ်တယ်။သူကပြောတဲ့အတိုင်းစိတ်ကိုတိတိကျကြည့်တယ်။ကြည့်တော့အတွေးတွေရပ်သွားတဲ့အခါမှာအတွေးမရှိပေမဲ့ခံစားချက်ကတော့ရှိသေးတယ်လို့ပြောတယ်။အဲ့ဒီလိုဆိုရင်အဲ့ဒီခံစားချက် feeling ကိုပါစက်ကြည့်ပါလို့သူ့ကိုပြောပြလိုက်တယ်။နောက်တစ်ခါသူပြန်ပြောတယ်။ feeling ကိုပါစက်ကြည့်တော့ feeling တောက်သွားတယ်တဲ့နော်။ခံစားမှုရှိနေသေးတာကိုစက်ကြည့်တဲ့အခါမှာအဲ့ဒီခံစားမှုကလည်းတောက်သွားတာပဲ။ဆိုတော့တတိယတေချာကြည့်ရင်ဒါဟာဖြစ်ဖြစ်အကြည့်မခံဘူးကြောက်သွားတာပဲအဲဒီတော့ဖြစ်နေတာကိုတဲ့တဲ့တူရင်မမြင်မှန်ကောင်းကောင်းတွေ့တယ်သိရှင်းတယ်တဲ့တဲ့မကြည့်နိုင်ရင်မမြင်နိုင်ဘူးအဲဒါကြောင့်အခုလိုစိတ်ကိုကျင်းလုပ်တဲ့အလေးချင်းကိုများများလုပ်ပေးပါစိတ်ကိုတဲ့တဲ့ကြည့်လို့မရသေးဘူးဆိုရင်ခန္ဓာကိုယ်မှာထင်ရှားတာတစ်ခုခုကိုကြည့်ပါရုပ်ပိုင်းပဲဖြစ်ဖြစ်ဝေဒနာပိုင်းပဲဖြစ်ဖြစ်ဒါတော့မှအလွတ်မထားပါနဲ့စိတ်ကိုအမြဲတမ်းစူးစီးတဲ့အလေးချင်းလုပ်ပါ။တဏှာမဟုတ်တဏှာမှာစိတ်ကိုစူးစီးပြီးတော့ထားပါ။ပစ္စုပန်မှာစိတ်နေဖို့တတိလလုဖြစ်မနေဖို့ absent minded မဖြစ်ဖို့ပထမအချက်အရေးကြီးဆုံးပဲ။အစမှာတော့ပစ္စုပန်တော့ဟုတ်တယ်နဲ့ပြည့်ရပုံမှာနေတတ်တယ်။ပရမတ်ပုံမရောက်ဘူး။ဥပမာလမ်းလျှောက်သွားရင်းနဲ့လေလှမ်းတယ်ညာလှမ်းတယ်ဆိုတာသိနေလို့ရှိရင်ဘယ်ညာဆိုတာပြည့်ညက်ပဲဘယ်နှမ်းလဲဆိုတာကလည်းခြေထောက်ကိုအာယုံပြုတာခြေထောက်ဆိုတဲ့ပုံကံအရှိကြီးကရှေ့ကိုရောက်သွားတယ်ဒါကိုလှမ်းတယ်လို့ခေါ်တာပဲဒါပြည့်ညက်ပဲပြည့်ညက်တင်ဖြစ်တော့လေပစ္စုပန်တော့ဟုတ်နေသေးတယ်ပစ္စုပန်မှာပြည့်ညက်တဘောကတွဲပြီးတော့ပါနေတယ်တရားထုတ်တဲ့လူမှာပထမချက်အရေးကြီးဆုံးကစိတ်ကပစ္စုပန်မှာရှိနေဖို့ပစ္စုပန်မှာအမှတ်မနေရင်ပရမတ်ပေါ်ရောက်ဖို့မဖြစ်နိုင်တော့ဘူးပထမတော့ပစ္စုပန်ပေါ်မှာနေအောင်ထားလိုက်တယ်ပြည့်ညက်နဲ့တွဲပြီးတော့ရောပြီးတော့ပါနေတယ်လမ်းတယ်ဆိုတဲ့အထက်မှာသိရှာမှုသဘောပါတယ်ခင်းမှုသဘောပါတယ်စိတ်ကလည်းပုံကံကိုပါရောပြီးတော့အာရုံပြုလိုက်တယ်ကိစ္စမရှိပါဘူးဒီလိုနဲ့အလေးကျင့်များလာတဲ့အခါမှာပစ္စုပန်တဲပြီးတော့ပရမတ်ကိုတကယ်တည့်တဲ့အချိန်မှာပြည့်ညက်ပြောက်သွားတယ်။ခုနကတကယ်လေးပြောတဲ့စိတ်ကိုကျွန်းလုပ်ပြီးရနေအောင်ထင်းထားတယ်ဆိုတာလေးကိုထွက်ချက်ပြီးပြောပြအောင်မယ်။စိတ်ကိုတည့်တဲ့လို့ကြည့်ပြီးတော့ဘာတိမှမရှိပဲရှင်းနေတယ်။ရှင်းနေတာလေးကိုတီးတီးပြီးတော့နေတယ်။ရှင်းနေတာတီးနေလို့ရှိရင်ဆက်ပြီးတော့ရှင်းနေတယ်။ရှင်းနေတာကိုမတီးလို့ရှိရင်စိတ်ကနောက်အာရုံတစ်ခုစီရောက်သွားတယ်စိတ်ကအာရုံမရှိသေးမနေနိုင်ဘူးခဏလွတ်လိုက်ကြင်ရလိုက်နဲ့တဲ့လွတ်တော့လွတ်အောင်ပါပဲအချိန်ကြီးကြီး5မိနစ်10မိနစ်တောက်လျှောက်ကြည့်ပါမှစိတ်ကဲပေါ်မလာပဲနဲ့ရှင်းပြီးတော့တိတ်ပြီးတော့နေတဲ့စိတ်ကိုကြည့်ပြီးနေဖို့ရခက်ပါတယ်အဲ့ဒီလိုရှင်းပြီးတော့တိတ်နေတယ်ဘာတိမှမရှိဘူးဆိုရင်တမာရီရနေတယ်လို့ဆိုရမယ်တတိကောင်းနေတယ်တမာရီကောင်းနေတယ်ဘုရားဟောထားတဲ့ဓမ္မ ानु ပဒနာပိုင်းမှာတန်တံဝါဣဇ္ဇတံသတိတံပုဇ္ဇေကံအထိမေဣဇ္ဇတံသတိတံပုဇ္ဇေကောတိပဒနာတိ တတိရှိနေတတိရှိနေတယ်လို့ပြီးနေပါတဲ့။တမာရီနဲ့ပတ်သက်ပြီးတော့လည်းဒီတိုင်းပဲဟောထားတာရှိတယ်နော်။တန္တဝါဣဇ္ဇတံတမာရီသံဃောစဉ်ကအဋ္ဌိနေဣဇ္ဇတံတမာရီသံဃောစဉ်ဘောဓိပဇာနာတိ။တမာရီရှိနေတမာရီရှိနေတယ်လို့ပြီးနေပါ။အဲဒီတော့စိတ်ထဲမှာဖြစ်နေတဲ့အခြေအနေကိုကြည့်ပြီးတော့သိပြီးတော့နေတာဟာဓမ္မနုပဒနာဖြစ်သွားတာပဲနော်။စိတ်ထဲမှာရှင်းနေတယ်တိတ်နေတယ်တမာရီကောင်းနေတယ်စိတ်ပြန့်မှုမရှိဘူးအဲ့ဒါကိုသိနေတယ်အဲ့ဒီလိုအချိန်မှာရှင်းပြီးတော့ကြည်ပြီးတော့ပေါ်နေတတ်တယ်အတိုးကြီးဒီလိုကြာရနေလို့ရှိရင်နောက်ပိုင်းမှာပီတိတွေပတ္တိတွေအကုန်လုံးဖြစ်လာတယ်အဲ့ဒါတွေဖြစ်လာရင်လည်းသူတို့ကသိပြီးတော့နေရတာပဲတစ်ခေတ်ချင်းနဲ့ဥပ္ပခါဖြစ်နေတယ်စိတ်ကကြောင်းကြမ်းမှုတွေကျင်းပြီးတော့ဝိရိယလွန်လာလျော့တာမရှိဘဲနဲ့ပြပြီးတော့နေတယ်ဒါကဓမ္မနုပဒနာရဲ့သဘောလေးကိုနည်းနည်းသဘောပေါက်စေချင်လို့ပြောပြတာပါ။လုံရင်းလုံရင်းနဲ့ကိုယ့်အကူကြည့်ကြုံလာပါလိမ့်မယ်။စိတ်ဓာနုပဒနာကိုလုံနိုင်မှဓမ္မနုပဒနာကိုလုံနိုင်တယ်။စိတ်ကိုမှမကြည့်တတ်တဲ့လူဆိုရင်အဲ့ဒီစိတ်ထဲမှာတတိရှိမရှိဆိုတာကိုသူမြင်ဖို့ရတော်တော်ခင်းရင်းသွားပြီ။စိတ်ကိုကြည့်တတ်တဲ့အလေးကျင့်ရနေတဲ့လူဆိုရင်စိတ်ထဲမှာတတိပဲဖြစ်စေတခြားတစ်ခုခုဖြစ်စေဖြစ်နေတယ်ဆိုရင်လေဒါကူပဲမြင်နေမှာနော်ဥပမာဓမ္မနုပဒနာဘိုင်းမှာနိဗ္ဗာန်ဆိုတာတစ်ပိုင်းပါတယ်ကာမိစ္ဆန္ဒနိဗ္ဗာန်ဆိုတာဘယ်မှာဖြစ်တာလဲစိတ်မှာဖြစ်တာကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတစ်ခုခုကိုလိုချင်တယ်စိတ်ကိုကြည့်တိုင်းစိတ်ထဲမှာလိုချင်တဲ့သဘောလေးဖြစ်နေတာကိုမြင်နိုင်တယ်။တမန်ဥပဒနာဆိုတာနည်းနည်းစကားလုံးနဲ့ခရီးရခက်ရှင်ရှင်ပြောရမယ်ဆိုရင်စိတ်ရဲ့ content အခြေအနေကိုကြည့်တာပဲ။ဥပမာခွက်တစ်ခွက်ထဲမှာရေထည့်ထားတယ်ဆိုပါစို့ခွက်ကြီးကြီးထဲမှာရေထည့်ပြီးတော့ရေနှားမှာကပ်ပြီးကြည့်ရင်ခွက်ကိုမမြင်တော့ဘူးရေကိုပဲမြင်ရတယ်။အဝေးကြီးကနေကြည့်ရင်ခွက်ကိုရောရေကိုရောမြင်ရတယ်အဲ့ဒီလိုပဲစိတ်တစ်ခုတည်းကိုအဓိကမရှိဘဲနဲ့စိတ်ဖြစ်ပေါ်တည်ရှိနေပုံကိုကြည့်ရင်ဓမ္မနုပဒနာဖြစ်သွားတာပဲစိတ်ကိုအဓိကထားပြီးကြည့်ရင်စိတ်ကနုပဒနာဖြစ်တယ်တိုးနှစ်ခုကခွဲဖို့တောင်မလွယ်ဘူးဒါပေမဲ့ကြည့်တိုင်းစိတ်ထဲမှာပါလာတဲ့တတိယတို့ဓမ္မာတိတို့တဒါတို့ဝိရိယတို့ဆိုတဲ့သဘောလေးတွေကိုမြင်နိုင်တယ်တစ်ခုချင်းတစ်ခုချင်းကိုမြင်နိုင်တယ်ချုံပြီးတော့မြင်တာမဟုတ်ဘူးချုံပြီးတော့ခက်ကြမ်းများမြင်လိုက်လို့ရှိရင်စိတ်ဓာနုပဒနာပဲဖြစ်မယ်အသေးလေးမြင်ဓမ္မနုပဒနာဖြစ်မယ်ဒါကြောင့်ရိပ္ပတန်၄ပါးကိုနည်းနည်းလေးလေးလုပ်ချင်တယ်ဆိုရင်ကာယနုပဒနာကနေဝေဒနာနုပဒနာဝေဒနာနုပဒနာကနေစိတ်ဓာနုပဒနာစိတ်ဓာနုပဒနာကနေဓမ္မနုပဒနာကိုတွားမှရတယ်အမတန်ဉာဏ်ကြီးတဲ့လူဆိုရင်တော့စသချင်းဓမ္မနုပဒနာလွတ်လို့ရတယ်လို့စာပေထဲမှာတွေ့ရတယ်။ဒါပေမဲ့အခုခေတ်မှာတော့ဒီလောက်နဲ့နင်းတဲ့သူရှိဖို့ရတော်တော်ခင်းရင်းလိမ့်မယ်လို့ထင်ပါတယ်။များသောအားဖြင့်အာထုခါကမှာကာယနုပဒနာကနေစတာလေ။ဝေဒနာနုပဒနာနဲ့တစ်ချိန်ချင်းတွဲသွားတယ်။ကာယနုပဒနာနဲ့ဝေဒနာနုပဒနာမခုတည်းတည်းရက်နေလို့မရှိဘူးနော်။အဲ့ဒါကိုတိတိကျကျတော့ပေါက်စီခြင်းပဲ။တချို့ကတရားအထုတ်တယ်กายานุปัตตนาเนี่ยโหเวตมาลีเลยยาပြီးတော့နေတယ်စိတ်လည်းချမ်းသာနေတယ်ဒီလောက်နဲ့ပဲရက်တန့်ပြီးတော့နေတော့တယ်ခြေကိုတိတ်မတူးတော့ဘူးဝေဒနာนุปัตตนาရုပ်တယ်လေဒီလိုပဲဝေဒနာဖြစ်ပုံလေးကိုတီးပြီးတော့နေလိုက်တာပဲဒီလောက်နဲ့ပဲကျင့်တ်ပြီးတော့နေလိုက်တယ်သတိပဋ္ဌာန်၄ပါးလုံးပြည့်စုံမှသာအသိဉာဏ်ပို့ပြီးတော့ရင်းကျက်တယ်ပြည့်စုံတယ်၄ပါးလုံးနိုင်နေနေဖြစ်သွားပြီးစဉ်အာထုရတာပို့ပြီးတော့လဲကူလာတယ်ပို့ပြီးတော့ကျွမ်းကျင်မှုရှိလာတယ်အဲဒါကြောင့်ဘယ်ချင်းဘယ်ခါဘယ်နေရာမှာဖြစ်ဖြစ်တတ်နိုင်တဲ့လောက်စိတ်ကိုစူးစီးပါဒါဟာပထမအဆင့်အနေနဲ့အရေးကြီးဆုံးပဲအတိတ်အနာဂတ်ကိုတွေးပြီးတော့မေ့မျောမနေဖို့အရေးကြီးတယ်ဒီတစ်ခါလေးရတာကိုဆက်ပြီးတော့ဖတ်ပြလိုက်မယ်ခဏလွတ်လိုက်ပြန်ရလိုက်နဲ့စိတ်ကလူကြီးဆန်လာတယ်ဒါလည်းပဲစဉ်းစားကြရကောင်းတဲ့အချက်ဖြစ်ပဲစိတ်ကလူကြီးဆန်လာတယ်ဆိုတာသူရေးတတ်တယ်လို့ရေးတာနော်ဒ
တတိရှိနေတဲ့အချိန်မှာစိတ်ကလူကြီးဆန်လာတယ်ဆိုတဲ့အတိတ်ပဲဖြစ်နေတော့ပြောင်းပြန်ယူလိုက်ရင်တတိလက်လွတ်သွားရင်ကလေးလေးဖြစ်သွားတယ်ဒါတော်တော်စဉ်းစားဖို့ကောင်းတယ်တော်တော်အရေးကြီးတဲ့ချက်ပဲတတိလက်လွတ်ဖြစ်သွားရင်မောဟဖြစ်ပြီနော်မောဟဖြစ်လို့ရှိရင်ကြံတဲ့အကုသိုလ်စိတ်အများကြီးဖြစ်တော့မှာအဲ့ဒီတော့မောဟဖြစ်လိုက်တယ်ဆိုတာဟာကျန်တဲ့ကိလေသာတွေအားလုံးကိုဖြစ်ဖို့ရအခွင့်အရေးပေးလိုက်တာပဲဒေါသလည်းဖြစ်တော့လောဘလည်းဖြစ်တော့ဝိနည်းတော့တောကတွေဖြစ်တော့စိတ်ညစ်တော့လို့အခွင့်အရေးတွေပေးလိုက်တယ်လို့ပဲနော်ဒီကိလေသာရဲ့တဘောကကလေးသိစံတယ်တခါတလေတချို့လူတွေကဘာမှအရေးမကြီးတဲ့ကိစ္စတွေနဲ့လည်းပဲတကယ်ကိုမစားနိုင်မအိမ်နိုင်ဖြစ်လောက်အောင်တောကရောက်တယ်စိတ်ညစ်တယ်စိတ်ဆိုးတယ်မင်းကြည့်လိုက်တော့အင်မတန်အသေးမကိစ္စလေးပါတခါလေသူတို့ကမင်းကြည့်တယ်အဲ့ဒီကိစ္စဟာဘယ်လောက်တန်တယ်လဲ50 100 200တန်ရင်တန်မယ်ဒါလောက်ကိစ္စလေးနဲ့မစားနိုင်မအိမ်နိုင်တဲ့ဖြစ်အောင်ဖြစ်ရသလားအဖြစ်ခံနေရသလားပြန်စဉ်းစားပါဦးဒီကိစ္စကဘယ်လောက်အရေးကြီးလို့လဲဒါကမှစိတ်ကမသိဘူးနော်ဒီပြည့်တာရဲ့သဘောကဖြစ်တဲ့မဖြစ်တဲ့မသိဘူးမတန်တဆဒီစိတ်ထင်မှဆင်းရဲမှုတွေခံနေတယ်အဲဒီတော့ကိလေသာဟာမရင်ကျက်ဘူးကိလေသာကလေးဆန်နေခုမှလောဘဒေါသမာနဣဒ္ဓမစ္စရိယဆိုရရင်းနဲ့ပဲမေလို့ရှိရင်ကလေးဆန်တယ်ပြောမလားလူကြီးဆန်တယ်ပြောမလားကလေးဆန်တယ်ပြောမယ်နော်လောဘဖြစ်နေတရားတယ်မတရားဘူးဖြစ်တယ်မဖြစ်နေဖြစ်တယ်ဘူးရတယ်တယ်မရတယ်ဘူးတကယ်လိုအပ်သလားမလိုအပ်ဘူးလားဆိုတာမစင်စားဘူးလောဘရဲ့သဘောကလိုအပ်မှု need နဲ့လိုချင်မှု want ကိုမခွဲနိုင်ဘူးအကုန်လုံးလိုချင်တာဘာမှမရှိလိုချင်တာပဲလိုချင်တာပဲတည်တယ်ဒေါသရဲ့သဘောကစိတ်ဆိုးတယ်မကျင်နပ်ဘူးသဘောမကျဘူးဒါပဲဖြစ်တယ်ဖြစ်စီပြည့်လိုက်ခြင်းတယ်တင့်တော်တယ်မတင့်တော်ဘူးဆိုတာမသိဘူးဘုရားကမှဘယ်လိုပါလဲဆိုတော့လောဘောအထံနာသာနာတိလောဘောဓမ္မံနပတ္တိတော်တော်လေးလေးနက်နက်စဉ်းစားသိနေကြပါပြီနော်မြတ်စွာဘုရားဟောတဲ့တရားတွေဟာကျင့်သုံးကြည့်လေးလေးပုံနဲ့လေးလေးလေးလေးနက်နက်စဉ်းစားလေးလေးနည်းနည်းလေးလေးပဲကိုယ်ကိုယ်တိုင်လောဘဖြစ်တဲ့ခါမှာကိုယ်စိတ်ကိုယ်ကိုတည်တည်ချာချာကြည့်ပါရတဲ့မရတဲ့ဖြစ်တဲ့မဖြစ်တဲ့တန်တလားမတန်ဘူးလားဆိုတာအဲ့ဒီလောဘကမသိဘူးဥပမာဗီဒီယိုကြည့်နေတဲ့လောဘဖြစ်နေတယ်ဆိုတော့ခံကြည့်လိုက်မယ်ဒီနေ့တာကုန်သွားမယ်ကိုယ်ဒီနေ့တာလုံးကိုဘဝကိုပြေးလိုက်ရပြီတတိချာဆန်းတော့ဘဝကိုပြေးလိုက်ရပြီနော်အချင်းတစ်ဆက်ကဆိုတာဘဝတစ်ဆက်ကပဲအချင်းတနာကြီးဆိုတာဘဝတနာကြီးပဲအချင်းမိတ္တဝတ်ဆိုတာဘဝမိတ္တဝတ်ပဲဒီကိစ္စအတွက်ငါဘဝမိတ္တဝတ်ပြေးလိုက်တာတန်ကြလားလောဘရဲ့သဘောကတော့မစင်လာဘူးအဲ့ဒီအာယုန်လေးနဲ့ပြောနေရရင်ပြီးသွားပြီအဲ့တော့လောဘရဲ့သဘောကအကြောင်းအကျိုးတင့်တော်တယ်မတင့်တော်ဘူးမသိဘူးဒေါသလည်းဒီတိုင်းဖြတ်တူပါပဲပြေတာမှန်မရအကြောင်းကျိုးတိတ်မသိဘူးသူတို့မသိဘူးမာနဆိုင်လဲပြင်းနေတယ်ဆိုင်နေတယ်ကာနေတယ်ဒါပဲရှိတယ်အိတ်တာမစ္စရိယဆိုလည်းပဲမနာလိုဝန်တူတယ်ဘယ်သူကဘယ်လိုပြီးပွားနေတယ်ပေါ့ပြီးပွားမှာပေါ့သူတို့ကဘာတွေလုပ်နေလို့ဆိုပြီးဒီလိုအတွေ့အကြုံနဲ့ပဲရှင်းပြလာတယ်အဲ့တော့ပြေတာရဲ့သဘောကရင်းချင်းမှုမချော်တီမရှိဘူးမင်းကျက်သူကလေးဆန်တယ် childish ဖြစ်တယ်ဒီတော့ကိုကိုယ့်စိတ်ထဲမှာဖြစ်တုံးဖြစ်နေတုံးကြည့်တဲ့ကြည့်ပါအခုစိတ်ထဲမှာဖြစ်နေတဲ့စိတ်ကဘယ်လိုစိတ်မျိုးလဲဆိုတာခဏခဏပြန်ကြည့်ရမယ်ပထမတော့ပညာဆန်လိုက်မယ်အစမှာတော့ပညာဘောကပါရင်တတ်တယ်ငါစိတ်လို့ပဲထင်နေတတ်တာကိုတိုးတော့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဖြစ်နေတဲ့စိတ်ကလေးကိုတိတိကျကျကြည့်လိုက်စမ်းပါလူကြီးနေတဲ့သဘောလေးတွေတွမဟုတ်စိတ်ဆိုးနေတဲ့သဘောလေးတွေတွမဟုတ် သူ့အဆင့်တန်ငါ့အဆင့်တန်သူ့ဂုံငါ့ဂုံတွေစဉ်းစားနေတယ်အဲ့ဒါလေးတွေကိုပြန်ကြည့်စမ်းပါအဲ့ဒီစိတ်ကတကယ်လူကြီးဆန်တယ်လားလူကြီးဆန်တယ်မချောဖြစ်တယ်ဆိုတာအသက်နံပါတ်နဲ့မဆိုင်ဘူးအသိဉာဏ်နဲ့ပဲဆိုင်တယ်အခုပြောခဲ့တာလေးကိုပြန်ကောက်ချက်ချရရင်လူတယောက်ဟာအမြဲတမ်းကြီးမချောဖြစ်နေတယ်လို့ပြောလို့မရဘူးတိရှိနေတဲ့အခါဉာဏ်ပါနေတဲ့အခါမှာလူကြီးဆန်တယ်လူကြီးဖြစ်တယ်တတိလက်လွတ်သွားတဲ့အခါမှာကလေးပြန်ဖြစ်သွားတယ်ဒီတိုင်းဆိုရင်ကိုယ့်ကိုယ်ကိုအမြဲတမ်းလူကြီးပါလို့ပြောလို့မရဘူးအသက်ကတော့ဘယ်လောက်ဆိုတာသတ်မှတ်ပြီးပြောလို့ရတယ်စိတ်ရဲ့အခြေအနေကအမြဲတမ်းပြောင်းနေတယ်လူကြီးဆန်လိုက်ကလေးဆန်လိုက်လူကြီးဆန်လိုက်ကလေးဆန်လိုက်နေဖြစ်နေတာနော်တတိအားကောင်းလာလေလေလူကြီးဆန်လေးလေးရုပ်ချက်လေးလေးညှက်တာလေးလေးဖြစ်လာမှာပါကိုကိုကိုပြန်မေးကြည့်ပါငါကလေးဆန်နေမလားလူကြီးဆန်နေလားအဖြေကတော့လူကြီးဆန်နေတယ်လို့ပဲထွက်လာမှာပေါ့ဒါကကိုပြီးလုံးဖြစ်တယ်ကိုကောင်းတာဘူးလူကြီးဆန်နေတဲ့ဆိုရင်တတိနဲ့ညံ့ညံ့နေမှရမယ်တတိလွတ်တယ်ဆိုတဲ့တကယ်နဲ့ကြည့်တော်ရင်ဝင်ပြီကိလေသာတွေဝင်ပြီးဆိုတာနဲ့တကယ်နဲ့ကလေးဆန်သွားပြီ။စာကိုဆက်ဖတ်ရရင်အဲ့ဒီခါအရင်ပြောနေကြလုပ်နေကြတွေကိုရပ်ထားပြီးအချိန်ပြေးနေအောင်လုပ်ပါတယ်တဲ့။တတိဝင်လာတဲ့ခါမှာခန္ဓာကိုယ်မှာဖြစ်နေတာကိုသိတယ်၊စိတ်မှာဖြစ်နေတာကိုသိတယ်၊ခေါင်းထဲနေတာသိတယ်။တော့ကြခေါင်းထဲမှာပေါ့သွားတယ်။စိတ်ကလေးကရှင်းနေတယ်၊ပေါ့နေတယ်အဲ့ဒါကိုကြည့်ပြီးတည်ပြီးထိန်းထားတယ်တတိအားကောင်းရင်ဘာတိမှမဝင်ဘူးပစ္စုပန်တဲ့နေလားအဲ့ဒီချိန်မှာတခြားလုပ်ကိုမလုပ်တော့ဘူးခဏရထားလိုက်တယ်လူစားလုပ်တွေကိုခဏရထားပြီးအချိန်ပေးရတယ်အချိန်ပေးနေအောင်လုပ်မှပဲဖြစ်တယ်အဲ့ဒါတတိဝင်လာတိုင်းဝင်လာတိုင်းတတိကပြီးစိတ်ကိုကြည့်လိုက်ပါအဲ့ဒီကရှင်းပေါ်သွားတယ်အဲ့ဒါလေးကိုပဲတတိကပြီးဆက်ပြီးတော့ကြည့်တော့တိပြီးတော့နေလိုက်ပါပြီးမှတခြားလို့ဆရာရှိတာဆက်လုပ်ပါဒီလိုကြီးရဲ့တမျိုးကထိုင်နေလို့မဖြစ်ပါဘူးစားဖို့နေရတဲ့လောက်အောင်မယ်တခြားသွားဆရာလာဆရာပြောဆရာဆိုဆရာတွေကလည်းအများကြီးရှိသေးတယ်တွားရင်လာရင်လုံရင်ခိုင်းရင်ပြောရင်ဆိုရင်လည်းပဲဒီလိုလေးကိုကပြီးတော့ထားပါမကြမ်းမကြာစိတ်ကိုတူတူဆရာစူးစက်စိုက်လေးကြည့်ပေးပါအဲဒီလိုကြည့်လို့ရှိရင်ပို့ပြီးတော့စိတ်ကတည်ငြိမ်မှုအေးချမ်းမှုရှိလာတယ်အမှားရင်းနေသွားတယ်အရေးကြီးတာကိုအရေးကြီးတယ်လို့သိတယ်။အရေးမကြီးတာကိုအရေးမကြီးဘူးလို့သိတယ်။လူတို့မှအဲ့ဒီလိုအရေးကြီးတာနဲ့အရေးမကြီးတာကိုလည်းပဲဒီလိုဆရာမခွဲခြားနိုင်ဘူး။အရေးကြီးတာတွေကအရေးမကြီးတာတွေကရောထွေးလိုက်ပြီးတော့အရေးမကြီးတာကိုလည်းအရေးကြီးတယ်လို့ထင်ပြီးတော့ဝန်နေဝန်တာတွေအင်တန်ဖြစ်တယ်။အချိန်ပြည့်အများကြီးကုန်ခံပြလိုက်တယ်။ဒီလိုကိုမကြမ်းကြကတ်တယ်လို့ဆိုရင်ကိုယ်လုံးနဲ့ကိစ္စကိုကြည့်ပြီးတော့ဒီကိစ္စရဲ့အရေးပါမှုကိုကောင်းကောင်းသိတယ်။အရေးမကြီးတဲ့ကိစ္စဆိုမလုပ်တော့ဘူး။ဥပမာဆိုတော့စောက်တော့ကဖတ်တယ်။ဒီထက်မှအကြောင်းအရာတွေအများကြီးပါတယ်။ဘာမှအရေးမကြီးဘူးဆိုရင်စက်မဖတ်တော့ဘူး။ဒီလိုဝင်လာရင်ပြေးပြီးတော့တော်တော့ပြီဆိုပြီးထားလိုက်လို့ရတယ်။ပြောနေတဲ့စကားဆိုလည်းဒီလိုပဲ။စကားပြောရင်ပြောရင်ဒီလိုဝင်လာတဲ့အခါငါဘာတွေပြောနေကြလဲ။ငါပြောနေတဲ့အကြောင်းအရာတွေကတကယ်တန်ဖိုးရှိရလားတကယ်မှတ်သားစရာပါရလားသူမဟုတ်ရင်စကားမရှိစကားရှာပြီးတော့အလကားအချင်းကုန်ခံအချင်းချိုးမှုတက်တယ်လားလို့ဒီလိုသိချာတတိလေးနဲ့ကြည့်လိုက်ပါတတိလေးဝင်လာရင်အကျိုးမရှိတဲ့စကားစဉ်ဆက်ပြီးတော့မပြောတော့ဘူးဆက်လိုက်တော့တယ်ဆက်လိုက်ပြီးတော့တခြားတန်ဖိုးရှိတဲ့အလုပ်တစ်ခုခုကိုလုပ်ချင်လဲလုပ်မယ်အဲ့တော့တတိယလူကပို့ပြီးတော့ရေးချင်လာတယ်လုတ်တင်တာကိုဆက်လုပ်တယ်မလုတ်တင်တာကိုဆက်မလုပ်ဘူးအရင်တည်းကောင်းတာတွေ quality ကောင်းတာတွေကိုရေးလာတယ်ဒါကသူ့မှာလွတ်လပ်မှုတစ်ခုရှိနေပြီအလကားနေမှုအချင်းကိုမခံတော့ဘူးအဲ့ဒီလိုတတိယကြာကြာနေတဲ့သူဟာလုတ်တင်ရကိစ္စမှာပို့ပြီးတော့လောရကျုံနတ်အောင်စူးစမ်းတော့တာပဲအချင်းကုန်ရင်လည်းအချင်းကုန်ရကျနှက်အောင်လူပင်မိုင်းရင်လည်းလူပင်မိုင်းရကျနှက်အောင်ကြိုးစားပြုလုပ်လာတယ်။အယူတေးကောင်းဖို့ဆိုတာကိုအမြဲတမ်းအာရုံစိုက်တဲ့အတွက်ကြောင့် တတိကောင်းတဲ့လူမှာဘဝရဲ့အရေးတွေးဟာမြင်မာလာရင်အဲဒီတော့ဘဝတစ်ခုလုံးရဲ့အရေးတွေးကိုမြင်မာစေခြင်းဘာလို့ရမလဲတတိအမြင်နိုင်ရှိရမယ်ဟုတ်တယ်အမြင်နိုင်တတိရှိရမယ်တရားထုတ်တယ်ဆိုတဲ့စကားလုံးကိုကြားလိုက်တဲ့အခါမှာညာတော့အဖြစ်တရားကမှဖြစ်ဖြစ်တရားတစ်စောင်းမှဖြစ်ဖြစ်ဤတာတစ်ခုခုမှပဲဖြစ်ဖြစ်ထိုင်နေတဲ့ပုံစံနဲ့မိမိလေးနေရာလောက်ကိုပဲထင်ကြတယ်။စဉ်းမြင်ကြတယ်။အဲဒီလိုလုံးမှလည်းပဲအကျိုးပေါ်ရှိတယ်လို့ထင်တယ်။ဟုတ်ကဲ့ဟုတ်ပါတယ်။အမှန်ကျေးရှိပါလေ။ဒါပေမဲ့တခြားအချိန်မှာရတဲ့လောက်လုံးမဲ့ဆိုရင်ကောအကျိုးမရှိဘူးလား။ရှိနေနော်။တွားရင်လာရင်နေရင်ထိုင်ရင်ကိုပဲတရားထုတ်ရမယ်။ထိုင်ပြီးတော့ပဲအထုပ်ဖို့ရခြင်းဆိုတာတဏိတာမှာနည်းနည်းပဲပြနေတယ်။ဒီတာကိုတွားပြီးတရားထုတ်ဖို့ဆိုတာလဲတနည်းမှာဘယ်လောက်ပြနိုင်မလဲ။တလားပြနိုင်ဖို့မလိုလောက်ပါဘူး။အင်မတန်လို့များကြတာဘူး။အဲဒါဆိုကိုယ့်ရဲ့နေစဉ်ဘဝဒီလိလက်ထဲမှာမိုးလင်းကမိုးချုပ်တွားလာလှုပ်ရှားရင်းနဲ့ကုတ်ကပ်ပြီးတော့ရခမြအချိန်လေးကိုယူပြီးတော့ဒီလိုတတိနဲ့နေသွားမယ်ဆိုရင်အကျိုးရှိမလား။အင်မတန်အကျိုးရှိတယ်နော်။လက်ဖြစ်တဲ့ကလေးချိန်မှာတတိကလိုက်တာနဲ့တကယ်နဲ့အဲ့ဒီအချိန်မှာအကုသိုလ်မဖြစ်ဘူးအဲ့ဒါကိုကနေနဲ့ကြိုးလာတတိကပြီး5မိနစ်လောက်နေလိုက်တဲ့စဉ်ကိုပဲစိတ်ကလေးကြီးပြီးတော့ဆင်းပြီးတော့ပေါ့သွားလို့ရှိရင်ကိုယ်မှာတက်တာမှုအများကြီးရသွားပြီနော်အဲ့ဒီအချိန်မှာအကုသိုလ်လည်းမဖြစ်ဘူးခန္ဓာကိုယ်မှာကြိုက်နေတာခဲနေတာကောင်းထမတင်းကျပ်နေတာလည်းမရှိပါဘူးစိတ်ထဲမှာလည်းပဲရှင်းသွားတယ်နော်ဒီလိုမကြမ်းမကြမ်းလုတ်တဲ့ချင်းရှိသွားရင်ဘာဖြစ်မလဲတတိကောင်းလာပြီးတော့အလွန်ကြုံကြီးရှုပ်တဲ့အဆင့်ကိုမရောက်တော့ဘူးနည်းနည်းလေးရှုပ်လိုက်ပြီးလိုက်ပြန်ရှင်းသွားလိုက်ဆိုတော့သူ့မှာရှုပ်ထွေးမှုပူလောင်မှုနည်းတယ်ညာတော့အဆင့်ကြီးနေမှုအကြံမှုပဲရှိတယ်မင်းကပဲဆရာမကြီးတယောက်လာလျှောက်တယ်နေရင်ထိုင်ရင်နဲ့အာထုတ်ဖို့ဆိုရအာထုတ်ဖို့ရဆိုတာကိုသဘောပေါက်ပြီးတော့ကြိုးစားပြီးတော့လုပ်ပါလေဒီလိုဘုရားအင်တန်အေးချမ်းလာပါပြီခင်ဗျာအရင်လုံးကစိတ်ဆိုးတတ်တယ်စိတ်တူတတ်တယ်ဒါပေမဲ့ဒီလိုအောင့်ထားတယ်ကြိုးစားပြီးတော့ထိန်းထားတယ်ပြီးခံတယ်အခုတော့ဖြစ်တိုင်းပြီးဖြစ်တိုင်းပြီးဖြစ်လာတော့ဒေါသဖြစ်တာကိုသိလိုက်ရင်ချက်ချင်းပြောက်ပြောက်သွားတယ်အဲ့တော့ဒီလိုပြီးခံမှုမလိုတော့ဘူးတိဘုပဲလို့တော့လေသူပြောပုံလေးကကောင်းလိုက်တာနော်တိဘုပဲလို့တော့လေဖြစ်လာတဲ့စိတ်ဖြစ်လာတဲ့ခံစားချက်စိတ်ရဲ့လှုပ်ရှားမှုကိုတိဘုကြည့်လိုက်လို့တိလိုက်ရင်ပြောက်သွားတာပဲဘယ်လိုကြည့်တာပဲဖြစ်ဖြစ်တိဘုကြည့်လိုက်ရင်ကြားရမှာပဲအဲဒီတော့လောဘဒေါသအစရှိတဲ့ကြည့်တာတွေကသူတို့ကိုအပြစ်တင်ရန်ရှာပြီးတော့တိုက်ခိုက်တာကိုသူတို့မကြောက်ဘူးသူတို့ဘာကိုကြောက်တယ်လဲဆိုတော့EACC တတ္တိစီစီယိုယိုတာတာတဲ့တဲ့ကြည့်တာကိုကြောက်တယ်တဲ့တဲ့ကြည့်ဘယ်ဟာမှကြည့်မခံဘူးကြောက်သွားတာပဲဒီလိုတဲ့တဲ့ကြည့်တာပုံပဲလိုတယ်အဲ့ဒီတော့မကြမ်းကြာကိုယ်စိတ်ထဲမှာဖြစ်နေတာတွေကိုတဲ့တဲ့ကြည့်တဲ့အကျင့်လို့ပါအကျင့်လို့လို့ရှိရင်ကျွမ်းကျင်လာပါတယ်အစမှာတော့နည်းနည်းခက်တယ်ဥပမာတဏှာပြည့်ကျင့်တဲ့လူတွေဆိုရင်အစမှာမှောက်ပြီးတော့ဒီလိုချာချာချိန်ပြီးတော့ပြင်မှတ်ကြည့်ကိုအကြာကြီးပြီးတော့မှချိန်ပြီးကြည့်ညှစ်ပြီးတော့ခလုတ်ကိုအသားလေးဆွဲလိုက်ရတာဒါတောင်မှနည်းနည်းလေးကြမ်းလို့ရှိရင်ပြင်မှတ်ကိုလုံးလုံးမထိဘူးလွဲသွားတယ်အမတန်ကြီးတဲ့နှစ်ပေသုံးပေလောက်ရှိတဲ့ပြင်မှတ်ကြီးတော့မှလုံးဝလွဲအောင်ဖြစ်သွားတာမျိုးတွေရှိတယ်နော်စိတ်ဓာတ်ကျန်းကျင်လာတဲ့လူကြတော့လည်းပဲတောင်းရင်းလာရင်တောင်းပြေးသွားရင်တောင်းဖြစ်သွားလို့ရတယ်အမှန်တန်ကျွမ်းကျင်လာတယ်နော်စိတ်တို့ချင်း